အိန္ဒိယပိုင်ကရှမီးယားဒေသမှာလွန်ညွန့်တဲ့ဖွဲ့နဲ့အများပြားထိခိုက်ဒေဆုံးခဲ့တဲ့တိုက်ခိုက်မှုတွေအပြင်းထန်တုံ့ပြန်သွားမဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပြုပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုမှာပါကစ္စတန်နိုင်ငံတိုင်းရဲ့ပတ်သက်နေကြောင်းမငင်းနိုင်တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းနဲ့လုံးဝထိကျန်ဖြစ်အောင်ဝိုင်းပယ်ဖို့လဲတိုက်တွန်းနေတာပါ။တိုက်ခိုက်မှုနောက်ကွယ်မှာပါဝင်သူတွေအနေနဲ့ကြီးကြီးမားမားပေးဆပ်မှာဖြစ်ကြောင်းလွန်ညွန့်အကြံပေးအရာရှိတွေတွေ့ဆုံပြီးဒီနေ့ပဲဝန်ကြီးချုပ်ကပြောဆိုလိုက်သလိုအကြံဖက်သမားတွေကိုလက်တုံ့ပြန်ရမှာလူမျိုးတပ်ဖွဲ့တွေကိုစစ်ကြေလုခွင့်ပေးဖို့လဲကတိပြုခဲ့ပါတယ်။တက်ခဲမှုတွေနဲ့အိန္ဒိယကိုမတီးမငြိမ်လုံနိုင်မယ်လို့အိန္ဒိယနိုင်ငံကယူဆထားခဲ့ရင်ဒီစစ်စစ်အောင်မြင်မှာမဟုတ်ကြောင်းနဲ့တက်ခဲမှုနောက်ကွယ်ကနိုင်ငံနဲ့ကျူးလွန်သူတွေအနေနဲ့သူတို့လုပ်ရတဲ့အတွက်တရားပေါက်အပြစ်ပေးခံရမှာဖြစ်တဲ့ကြောင်းလဲနယူးဒေလီမြို့တော်မှာဝန်ကြီးချုပ်မော်ဒီကပြောဆိုလိုက်တာပါ။ကက်ရှမီးယားဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပါကစ္စတန်ချင်းဆိုင်အစ္စလမ်စစ်သွေးကြွအဖွဲ့ဂျက်ရှိမိုဟာမက်ကကြေညာထားပါတယ်။ပြည်သူ့စစ်ရင်နှန်းတစ်ခုကိုပြစ်မှတ်ထားပြီးမနေ့ကအသေးခံဘုံခွဲတက်ခဲရမှာတော့တပ်ဖွဲ့ဝင်40ထက်မနည်းသေဆုံးခဲ့ရတာပါ။